အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ငံကလည်းဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့ဦးတင်ဦးဟာဇွန်လ၁ရက်စနေနေ့မနေ့၈နာရီကျော်မှာကွယ်လွန်ခဲ့တာပါနေအိမ်မှာ၅ရက်ကြာထားပြီးလာမယ့်ဇွန်လ၅ရက်နေ့ညနေပိုင်းမှာရေဝေးတုတ်တံမှာဂူသွင်းမယ်လို့မိသားစုတွေကပြောဆိုပါတယ်မနေ့ကတော့ကွယ်လွန်သွားတဲ့သူရဦးတင်ဦးရုပ်လောင်းထားရှိရာဗဟန်းမြို့နယ်နေအိမ်မှာဒေါအောင်ဆန်းစုကြည်ကနေလွမ်းသူပန်းချင်းပေးပို့ခဲ့ပြီးပန်းချင်းကိုစစ်ကောင်စီကတာဝန်ရှိသူတွေလာပို့သွားတယ်လို့အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပန်းချင်းပို့ခဲ့တာပါသူရဦးတင်ဦးဟာ1984ခုနှစ်မတ်လ10ရက်နေ့ကနေ1986ခုနှစ်မတ်လ6ရက်နေ့အထိတက်မတော်မှာစရုပ်ထမြောက်တက်မတော်ကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတက်မရော်မှာနှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။သူရဦးတင်ဟူဟာကျူးကျော်သူတရုတ်ဖြူတွေကိုတိုက်ထုတ်ရမှာထင်ရှားတဲ့တမူးတူအဖြစ်နဲ့လူသိများပါတယ်။တက်မရော်ကနေထွက်လာပြီးတဲ့နောက် NLD ပါတီကိုစပြီးထူထောင်ခြင်းကလေးကဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးပါဝင်ဦးဆောင်လာသူဖြစ်တာမို့ရောမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအခုလိုအသက်အရွယ်ကြီးရင်ချင်းအထိမနာတဲ့အားထုတ်ကြိုးပမ်းလှုပ်ဆောင်နေတာတွေကြောင့်မှာအများရဲ့အထူးလေးစားမှုကိုခံရရှိထားသူဖြစ်ပါတယ်မြန်မာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာလှကျော်စောကတော့ဦးတင်ဦးကွယ်လွန်တာဟာတိုင်းပြည်အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်ဟိုဟိုဘိုချုပ်ကြီးဟောင်းဦးတင်ဦးကတော့ဗမာပြည်သူတွေလည်းလွန်ရမယ်เนาะဗမာပြည်သူတွေဘက်ကရက်တိပေးခဲ့တဲ့ဘိုချုပ်ကြီးတယောက်ပေါ့ဗျာเนาะရှာရှာပါပါကျမတို့ဗမာတမတော်ကအဲထွက်လာခဲ့တဲ့အထက်ကပြည်သူလူထုရဲ့အဲဘယ်လိုခေါ်လဲချစ်ခင်ရင်းခံရလားတထဲမှာနေတော့လေတက်ကအောက်ချင်ရဲဘော်တွေရဲ့ချစ်ခင်ချင်းကိုခံရတဲ့သူကြားမှုပါလေအဲ့တော့ဟိုသူတို့အဲတာတိုင်းပြည်တက်တော့ဟိုဆုံးရှုံးတာပေါ့ဗျာမြို့ချစ်ပုဂ္ဂိုလ်ကြီးတောင်တိုင်းချစ်ပြည်ချစ်ပုဂ္ဂိုလ်ကြီးတောင်ပြည်သူဘက်ကရက်တည်ခဲ့တဲ့
ပြည်သူပါတီဥက္ကဋ္ဌလည်းဖြစ်88မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ဥက္ကူကိုကြီးကတော့မြမဒီမိုကရေစီရေးမှာလူငယ်တွေကိုနေရာပေးတဲ့သူလူငယ်တွေကိုနားလည်ပေးတဲ့သူတယောက်အနေနဲ့အမြဲအမှတ်ရနေမှာဖြစ်တယ်လို့ပြောပါတယ
်အဓိကကတော့ကျွန်တော်တို့ရှင်လေးလုံးအရေးတော်ပုံကြီးကစပြီးတော့အငယ်ဦးတင်ဦးနဲ့ဖြည့်တွေ့ဆက်ဆံခဲ့ရတော့ဆိုတော့ကျွန်တော်တို့နဲ့အတူတွဲပြီးတော့ဆော်ကျော်ဝဲတွေကျောင်းသားမှုတွေတော်တော်များများနဲ့တွဲလုပ်ခဲ့ဘူးအဲဒီခါကျတော့ဟိုသူ့ရဲ့ဟိုလူငယ်တွေပေါ်မှာထားတဲ့စိတ်နေသဘောထားနောက်ကွယ်လွန်ပြီးအထီးပေါ့နော်ဒီဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကြိုးပမ်းဆောင်ရွက်ခဲ့မှုတွေအဲတော့သူ့ရဲ့အယွေနဲ့မလိုက်အောင်တက်ကြွတာတွေအဲ့ဒါတွေအားလုံးကျွန်တော်တို့အားလုံးအတွက်အမှတ်တရဖြစ်နေမှာပါဗျာ
ရှာရှာပပဒီမိုကရေစီလိုလားတဲ့စစ်သားကောင်တူဖြစ်တယ်လို့မှတ်ချက်ပေးလာသူကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းရခိုင်တိုင်းရင်းသားဦးဖေတန်းပါ။
ဥတည်ဦးကတပ်မတော်ကနေပြီးတော့စနေအဖင်းပြောရရင်ရှစ်အာဏာရှင်စနေအောက်ကနေပြီးတော့ဒီမိုကရေစီဖက်ကိုပြကူးပြောင်းပြီးတော့သူတက်နိုင်တဲ့လုံငန်းရှင်တွေမှာပါဝင်ပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့။အဲဒီရှစ်အာဏာရှင်စနေအတွေ့အခေါ်အောက်ကဖောက်ထွက်နိုင်ခဲ့တယ်ပေါ့နော်။အဲဒီကတကယ်တမ်းကျိုးဆွေးရမယ့်ကိစ္စဖြစ်တယ်ပြီးတော့တင်ခန်းစာယူရမယ့်ကိစ္စမျိုးလည်းဖြစ်တယ်ဒါကြောင့်တည်ကောင်းဆောင်နေတဲ့အဲဒီမိုကရေစီဖက်ကိုကူးပြောင်းပြီးတော့အဲ့လိုသူ့ရဲ့အသက်တည်ဆုံးတဲ့ဒီပေါ်တော့ဘဝနေကုန်ချုပ်ထိမမမမရက်တည်ခဲ့တယ်ဆိုတော့တင်ခန်းစာကကျွန်တော်တို့အတွက်အဲဒါတနည်းအားဖြင့်ဆေးရနာရှင်စနစ်စစ်တအောင်လောင်းရဲအောက်ကမထွက်နိုင်တဲ့လူတွေပေါ့ဒါတော့ကိုပြီးခဲ့တဲ့တင်ခန်းစာကောင်းဖြစ်တယ်
ကွယ်လွန်သူဦးတင်ဦးကာကွယ်ဦးစီးချုပ်ဖြစ်ပြီးတဲ့နောက်1984ဇွန်အလုတ်သမားတပိတ်1984ဒီဇင်ဘာဦးတန့်အရေးခင်1985ဇွန်ကျောင်းသားတပိတ်တွေဖြစ်ပွားခဲ့ပါတယ်ဒီတပိတ်တွေမှာအလုတ်သမားကျောင်းသားအတော်များများအဖမ်းခံရပြီးအင်းစိန်ထောင်နဲ့ရောက်ခဲ့ကြတာမှာအဓိကတာဝန်ရှိသူအနေနဲ့ပါဝင်ခဲ့တာမို့ဝေဖန်ခံရတာတွေလည်းရှိခဲ့ပါတယ်84အရေးခင်မှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တူကတော့ဦးတင်ဦးအပေါ်မှာအခုလိုမှတ်ချက်ပေးခဲ့ပါတယ
်။ဒီကတော့88နောက်ပိုင်းမှာပဲဆက်ချက်မှမရဘူး။ဒီကဒီလိုရရတဲ့ဆောင်လို့ရပ်ပြီးတော့လာပေါ့။ဒီလိုရပ်ရပါလေ။အော်ဒါအဲ့တော့ကျွန်တော်တို့ကဒီတဲ့ရဲ့ဒီကတော့နောက်ဆုံးချိန်ကြီးဒီတော့ပါရစေကဒီတန်းကြီးတော့ဆွဲတော့ပါပဲပြုတ်တော့ကြတာ။
1984မတ်လ10ရက်နေ့မှာဗိုလ်ချုပ်ကြီးယာရူးကိုတိုးမြင့်ခံရပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့တာဝန်ယူခဲ့ပါတယ်။တိုက်ပွဲတွေမှာထူးချွန်ရဲဝံ့စွာတိုက်ခိုက်ခဲ့လို့ ဒီနေ့ကတော့ကျွန်တော်တို့ရှင်လေးလုံးရေတော်ပုံကြီးကစပြီးတော့သူရဝဲကိုလည်းချိမြင့်ခံခဲ့ရသူပါနောက်ပြီးစစ်ဘက်ဆိုင်ရာအမှုရန်ကောင်ပွဲအဖြစ်တဲ့ဇေယျကြော်ထင်ပွဲလည်းရရှိခဲ့ပါသေးတယ်သူရဦးတင်ဦးကွယ်လုံးချိန်မှာဇနီးတားတူဦးနဲ့မြေတယောက်မြစ်တယောက်ကျန်ခဲ့ပါတယ်ရှင်